ပြီးခဲ့တဲ့ဧပြီလ13ရက်နေ့ညပိုင်းကဗောက်တို့ရွာထဲမှာပြစ်ခတ်မှုတွေဖြစ်ပွားခဲ့လို့အဲ့ဒီရွာကိုရောက်ရှိနေတဲ့လက်ကရွာသားဦးကျော်သိန်းဆိုသူကကြောကုတ်မှာတနက်ကြီးစံထိမှန်ခဲ့ပါတယ်။အခင်းပြစ်စင်မှာဦးကျော်သိန်းနဲ့အတူဦးမောင်ကျော်စိန်ဆိုသူလည်းရှိပြီးဦးမောင်ကျော်စိန်ကတော့ဦးကောင်းကိုတနက်ကြီးစံထိမှန်ပြီးနေရာမှာတင်ပွဲချင်းပြီးတည်ဆုံခဲ့ပါတယ်။တနက်ကြီးစံထိမှန်ခဲ့တဲ့ဦးကျော်သိန်းဟာဒဏ်ရာမသက်သာတဲ့အတွက်ရန်ကုန်စေယုံကြီးမှာစေကူတာခံယူနေရင်းကနေဒီကနေ့မနက်ကတည်ဆုံခဲ့တယ်လို့သူတို့ကိုကူညီပေးနေတဲ့ရခိုင်မြို့သားကွန်ရက်ဥက္ကဋ္ဌဦးတင်ထူးအောင်ကပြောပါတယ်။အဲဒီရွာနာမှာတမတော်တိုင်ရင်တစ်ခုရှိပြီးအဲဒီဖြစ်စဉ်မှာတမတော်ကပြစ်လိုက်တဲ့ကြီးစံကြောင့်သူတို့နှူးတနက်ကြီးစံထိမှန်ခဲ့တယ်လို့ရွာသားတွေကပြောပေမဲ့လည်းတမတော်ဘက်ကတော့သူတို့ပြစ်ခတ်တာမဟုတ်ဘူးလို့ညင်းဆိုထားပါတယ်။အဲဒီနေ့ကတမတော်ကပြစ်ခတ်မှုကြောင့်တနက်ကြီးစံထိမှန်ခဲ့တယ်ဆိုပြီးနယ်မြေခံတပ်ကိုဖုံးဆက်တိုင်ကြားခဲ့တဲ့ဘောင်းတော့ရွာအုပ်ချုပ်ရေးမှူးဦးတင်ထွန်းကိုလည်းပြည်သူလူထုအထင်မြင်လွဲမှားဖို့မဟုတ်မမှန်လှုပ်ချံဆွဆွဲပြောဆိုတိုင်ကြားခဲ့တဲ့ကျေးရွာအုပ်ချုပ်ရေးမှူးဦးတင်ထွန်းကိုလည်းမြောက်ဦးမြို့နယ်ရဲတပ်ဖွဲ့မှအမှုဖွင့်ထားတယ်လို့တပ်မတော်ဘက်ကပြောထားပါဗျ။ဦးကျော်သိန်းရဲ့ရုပ်အလောင်းကိုမနက်ဖြန်ရေဝေးတုတ်တံမှာတင်းကြုံမယ်လို့သိရပါဗျ။ရသေးတောင်မြို့နယ်ကြောင်တန်းရွာသားတွေကိုတပ်မတော်ကဖမ်းဆီးစစ်ဆေးစဉ်မှာတနက်ပစ်ခတ်ခံရလို့ဒဏ်ရာသူ၈ဦးတည်းကကိုအောင်လင်းကျော်ဆိုသူကလည်းမနေ့ကမြောက်ကလာပါဆေးုံကြီးမှာတေဆုံးခဲ့ပါဗျ။ကောလင်းကျော်ရဲ့ရုပ်လောင်းကိုတော့မိသားစုဝင်တွေရဲ့ဆန္ဒအရသူတို့ဇာတိကိုပြန်တည်သွားဖို့စီစဉ်နေတယ်လို့သိရပါဗျ။ရန်ကုန်မှာစေယုံတက်ကုသနေစဉ်တွင်ထောက်လန်းရင်းနဲ့ရဲသတင်းတပ်ဖွဲ့တို့ကစောင့်ကြည့်တာမျိုးတွေရှိခဲ့တယ်လို့လည်းရခိုင်မျိုးသားကွန်ရဲ့ဥက္ကဋ္ဌဦးတင်ထူးအောင်ကပြောပါဗျ။ရခိုင်ပြည်နယ်ကတိုက်ပွဲတွေကြားဒေသခံပြည်သူတွေထိခိုက်ဒေဆုံးခဲ့ရတာတွေကိုဖော်ထုတ်ပေးဖို့တောင်းဆိုခြင်းတယ်လို့အကူအညီပေးနေတဲ့ဦးတင်ထူးအောင်ကပြောပါဗျ။
တနက်ကြီးစံတန်ရပြီးဒေဆုံးသွားတဲ့လူနာတွေကြီးပါပဲ။ဒါဟာအပြစ်မဲ့တဲ့ပြည်သူတွေထိခိုက်ဒဏ်ရာရနေတဲ့ကိစ္စဘယ်လိုမှမဖြစ်သင့်တဲ့ကိစ္စ။တိုက်ပြည်တွင်းလည်းနေလာတယ်။လက်ရှိအစိုးရရဲ့ပုံရိပ်လည်းမကောင်းဘူး။တက်မတော်အတွက်လည်းဒါဟာပေါ့နော်။မစင်မရှင်လုပ်တယ်ဆိုတဲ့လုပ်ရဟာနိုင်ငံတကာမှာပေါ်လွင်စေတဲ့အတွက်ကြောင့်တက်မတော်အတွက်လည်းသိခါကြားတဲ့လုပ်ရဖြစ်တယ်ပေါ့နော်။အဲ့တော့ဒီဟာကိုထိပြီးရောအရေးယူဆောင်ရွက်ဖို့လိုအပ်တယ်။ဒီကိစ္စဒီဖြစ်လာတာအမျိုးသားပြန်လည်သိနေရေးတိုင်းရင်းသားပြည်သူတွေနဲ့အနာဂတ်အတွက်ပေါ့နော်။အမျိုးသားပြန်လည်သိနေရေးလမ်းကြောင်းကိုမှုံဝါးစေတယ်ပေါ့နော်။ဒီစီအမ်ယူနဲ့ဖြစ်စဉ်တွေကိုထိပြီးရောပြန်လည်သုံးသပ်ပြီးတော့အရေးယူဆောင်ရွက်ဖို့လိုအပ်တယ်လို့ကျွန်တော်ဒီကပြောချင်တယ်။အနည်းနာသွားတဲ့ပြည်သူတွေရဲ့ဘဝတွေအရှင်ကြီးနေတွေကဘယ်လိုမှအဆောက်ထုတ်လို့မရတဲ့အရာတွေပါ။
တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကပုံမျိုးဇော်မင်းထွန်းကတော့အဲ့ဒီဖြစ်စဉ်တွေနဲ့ပတ်သက်ပြီး RFV ကိုအခုလိုပြောပါတယ
်။အင်းထုတ်ပြန်ထားတာရှိတယ်။အဲ့ဒီမှာပုံမီနဲ့လေကျွန်တော်တို့ပြစ်ခတ်တဲ့နေရာဖယ်နေရာသူတို့ထိကြိုက်တယ်ဆိုတဲ့နေရာဖယ်နေရာကျွန်တော်တို့ပြစ်တဲ့နေရာနဲ့သူတို့ပြစ်တဲ့နေရာရဲ့အကွာအဝေးအဲ့ဒါတွေပါကျွန်တော်တို့ထုတ်ပြန်ထားပါတယ်။ပုံစံစစ်ဆေးအောင်မယ်လို့ကျွန်တော်တို့ထုတ်ပြန်ထားတာမရှိဘူးလေသူက။ကျွန်တော်တို့ပြစ်တဲ့ခတ်တဲ့ဟာနဲ့လည်းသူနဲ့မဆိုင်ကျွန်တော်တို့ကအဲ့ဒီဘက်မှာအင်းကောင်တဲ့ line back ကလာတော့တော်တော်ကြာလို့ပြစ်လိုက်တဲ့နေရာနဲ့သူတို့ရွာရှိတဲ့နေရာနဲ့လည်းတခြားစီကျွန်တော်တို့ပြစ်ခတ်ပြီးတဲ့အခါမှာရွာတွေကနေတနက်တန်ကြားတယ်ခြေရအုပ်ချုပ်ရေးကလည်းဖုံးဆက်တယ်နောက်မြင့်မြင့်သွားဆက်တဲ့အခါမှာကျွန်တော်တို့ပြစ်ခတ်ထားတဲ့အကွာဝင်းနဲ့ဝါလီလည်းမတိုက်ဘူးအဲ့မှာတန်ရနေတယ်ဆိုပြောကြကြကျွန်တော်တို့သိရတယ်ဒါကြောင့်ခြေရအုပ်ချုပ်ရေးကိုစစ်ဆေးသွားမယ်ဆိုပြီးကျွန်တော်တို့ထုတ်ပြန်ထားတာရှိတယ်
ရခိုင်ပြည်နယ်မှာရခိုင်တပ်မတော် AA နဲ့အစိုးရတပ်မတော်တို့ကြားတိုက်ပွဲတွေကြောင့်တည်ဆုံခဲ့တဲ့အရသာ30ကျော်ရှိပြီးထိခိုက်ဒဏ်ရာရရှိသူ80လောက်ရှိတယ်လို့အကူအညီပေးနေတဲ့လူမှုအဖွဲ့အစည်းတွေရဲ့စည်းရုံးတွေကသိရပါဗျာခင်ဗျာကျွန်တော်ကျော်သူပါ